2008ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်ပေးဖို့နဲ့လွှတ်တော်ရင်းကတက်မတော်သား25ရာခိုင်နှုန်းထွက်ခွာပေးဖို့အတွက်တက္ကသိုလ်ကျောင်းသားများတက်မကတွေကကျောင်းသား50လောက်ဒီကနေ့ဇွန်လ30ရက်နေ့မှာရန်ကုန်မြို့တင်ကြီးစည်းရှိကနေစုလီမြို့တော်ခမ်းမရှိအထိခြိတက်လမ်းလျှောက်ပြီးတော့ဆန္ဒဖော်ထုတ်ခဲ့ကြပါတယ်။တက်မတော်သားကိုယ်စားလှယ်တွေဟာပြည်သူလူထုရဲ့ဆန္ဒကိုတွေ့ဖယ်ပြီးလွှတ်တော်ထဲဝင်ထိုင်နေတာကိုကျောင်းသားတွေအနေနဲ့စက်ကြည့်မနေနိုင်တော့တဲ့အတွက်အခုလိုဆန္ဒပြရတာဖြစ်တယ်လို့ဒီဆန္ဒပြပွဲကိုဥဆောင်သူတူဖြစ်တဲ့စီဝါရေးတက္ကသိုလ်ကျောင်းသားတမကဥက္ကဋ္ဌကိုစရာလွင်ကပြောပါတယ
်။ဒီရဲ့ဟိုလေးဘက်ကြောင့်ပြည်စည်းကာလမှာတော့ကာလမှာတော့ဆွတ်တော်ဆုံးနေချက်ဒီကျွန်တော်ပြည်စည်းလူစားနဲ့ဆက်လုံးမကြ။ဟိုဒီအဲ့ဒီဘောင်းဟောင်းဒီဆိုလို့ရှိရင်ဒီပြည်စည်းကစမတက်ပါနဲ့ခမန်းလို့ရတဲ့အချိန်ပေါ့။ဒါလက်ကမှလည်းကျွန်တော်ဆွေးရလုံးမကျွန်တော်တို့အင်စင်နေပြီလို့ညွှန်လို့ရတဲ့အချိန်မဟုတ်ပါဘူး။တို့လည်းဟိုတက္ကသိုလ်ကိုယ်စားလှယ်ကြီးဟာဒီလိုနဲ့ဆန္ဒနဲ့ညီနေချို့ရမှာလည်းမဟုတ်ဘူးပြီးတော့စွတ်တော်ကြီးမှာဝန်ထမ်းပြီးတော့ဒီဒီနဲ့ဆန္ဒတွေ့ပြီးတော့ဆုံးဖြတ်နေတာကိုကျွန်တော်တို့ဒီနေ့မကြည့်နိုင်တော့ဘူးဟိုလက်ခုလက်ဝါးတည်းရဲ့ကိစ္စအဆောက်ပါဗျာအဲ့ဒီကြောင့်ကျွန်တော်တို့ပြီးခဲ့တဲ့ကိစ္စရက်တွေနဲ့အတိအကျကျွန်တော်တို့ပြန်သုံးသပ်တယ်ပေါ်ဒီမှာဒီကဥပဒေမှာအပြည့်အစုံနိုင်မှုအတွက်ကိုဒီလိုကြောင့်ဒီကြားကြတယ်ဟုတ်ပြီဒီနေ့ကျွန်တော်တို့လွတ်တော်တွေမှာဆုံးမိသွားပြီအဲ့ဒီပါတီတခုကထားပါတော့ NLD ပါတီအနေနဲ့ဒီကုတ်ပဲဝင်နိုင်ပြီဆိုရင်တော့အစိုးရဖွဲ့ကကျွန်တော်တို့နေရာကြီးပုံမှန်ငွေတော့ကိုအသေးပြန်နဲ့တချူစားအောင်လုပ်လို့ခင်ဗျာအဲ့တော့ငါကတော့ဒီ55ရာခိုင်နှုန်းအချက်ရမှဒီနည်းနဲ့ဒီလုံးချောက်ဆိုလို့ပုံမှန်တော့အဲ့တော့ဒီကိစ္စနဲ့55ရာခိုင်နှုန်းဆက်သွားလို့ရှိရင်ဒါဒီကျွန်တော်တို့တိုင်းပြည်ကလမ်းအပွင့်တစ်ခုရဖြစ်မလားပေါ့ဟာပေါ့တစ်ခုဖြစ်နေလားပေါ့ဒါကိုကျွန်တော်စကားပြောစနာမီအတိုင်းကျွန်တော်တို့ကအတိုင်းကျွန်တော်ယူချင်တယ်ကျွန်တော်တစ်တော်တည်းနဲ့စစ်တန်းဆိုင်ရာခိုင်နှုန်းဆက်သွားနိုင်ကုန်တယ်ကျွန်တော်တို့တူစားချင်တယ်ကျွန်တော်
ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးအတွက်ပြည်သူလူထု၅သန်းကလက်မှတ်ထိုးပြီးလွှတ်တော်ကိုတင်ပြခဲ့ပါတယ်။အဲဒီနောက်လွှတ်တော်ရင်းမှာထပ်ထဆွေးနွေးညှိနှိုင်းခဲ့ကြပြီးတဲ့နောက်ပြီးခဲ့တဲ့ဇွန်လ25ရက်နေ့မှာတော့2008ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်တဲ့မူကြမ်းတွေကပုံမှန်ကွဲ6ခုကိုပြည်ထောင်စုလွှတ်တော်မှာလျှို့ဝှက်မဲခွဲဆုံးဖြတ်ခဲ့ရမှာနိုင်ငံတော်သမ္မတအရေးအချင်းသတ်မှတ်ထားတဲ့ပုံမှန်59စာလုံးနဲ့ဖွဲ့စည်းပုံပြင်ဆင်ရေးပုံမှန်436တွေကိုကန့်ကွက်မဲပေးသူတွေများတာကြောင့်ပုံမှန်နှစ်ခုစလုံးကိုမပြင်ဆင်ဖို့ပြည်ထောင်စုလွှတ်တော်ကအဆုံးဖြတ်လိုက်ပါတယ်။တမတော်သားကိုစလယ်ရီရဲ့အင်အားနဲ့ကန့်ကွက်မဲပေးခဲ့ပြီးရှုံးနိမ့်ခဲ့ရပေမဲ့ကျောင်းသားတို့အနေနဲ့ဒီလိုလွှတ်တော်ထဲမှာလှုပ်ချင်တာလှုပ်နေတာကိုလက်မခံဘူးဆိုတာသိစေချင်လို့ခုလိုပူးပေါင်းပါဝင်တာဖြစ်တယ်လို့ပြောသူကတော့ရန်ကုန်တက္ကသိုလ်ကျောင်းသားတမကဥက္ကဋ္ဌမတ်ဤဆွေမြတ်ဖြစ်ပါတယ်။
ကျမတို့ဒီတောင်းသားတွေပြည်သူတွေကဒီသူတို့ဒီလိုလုံးနေရတဲ့ပတ်သက်ပြီးတော့လက်မခံဘူးဆိုတာကိုသူတို့သိနေတယ်လက်မခံဘူးကျွန်တော်တို့မှာအင်အားတစ်ခုရှိရဲဒီဟာကိုလက်မခံဘူးသူတို့အတင်းကျပ်ပြည်သူဆန္ဒတောင်းသားဆန္ဒမပါဘဲဒါကိုအတင်းကျပ်လုံးလို့မရဘူးဆိုတော့သူတို့သိနေလို့သူတို့လုံးချက်လုံးဖြစ်တာပေါ့ဟုတ်ဟုတ်အားရစရာကောင်းပါကျမတို့တောင်းလျှောက်တောင်းသား50လောက်နေတော့ဘာမှမဖြစ်နိုင်ဘူးနိဒီသူတို့တွေဘာလို့လဲဟိုမြို့ခံမှာရေဒီရောက်လာတယ်လို့ပြောလို့ရရဲ့ပြောင်းလဲဖို့ကတော့သူတို့ပြောင်းလဲပြီးမှဖြစ်မဲ့အခြေအနေတခုလေဒါပေမဲ့တွန်းအားတစ်ခုတော့ဖြစ်မယ်လို့မျှော်လင့်ပါတယ်။တိမ်ကြီးစီစီအောင်အလွန်လောက်မှာပေါ့ရဲရည်နဲ့ဒီကျောင်းသားရည်နဲ့ဟိုဘက်ဒီဘက်ပေါ့တော်တော်ပြင်းပြင်းထန်ထန်တားတာတော့ခံရတယ်။ဒီဘက်လမ်းမှာသူတို့တားတယ်ဟိုဘက်လမ်းနေဖောက်ထွက်ပြီးတော့သူ့တွေမြို့ခံမကြီးကြီးရောက်သွားတာ။ဒီမှန်းကျတော့ရောက်သွားတယ်ဆိုပြောလို့ရတယ်ပေါ့
။ကျောင်းသားတို့အနေနဲ့ကတော့အခုလိုရလက်တွေရလာတာကိုမကျေနပ်ပေမဲ့ပညာရေးဥပဒေပြင်ဆင်ရေးမှာရောဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးမှာပါတက်နိုင်တဲ့လောက်အကောင်းဆုံးဖြစ်အောင်စူးစမ်းခဲ့နိုင်တာကိုတော့ကျေနပ်တယ်လို့ပြောကြပါတယ်။အခုလိုလွှတ်တော်ထဲမှာအင်အားသုံးပြီးထင်ရလုံနေတဲ့တက်မတော်သားတွေလွှတ်တော်တွေကထွက်ခွာသွားရေးနဲ့အခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးလှုပ်လို့ရတာတွေကိုဆက်လုပ်သွားမှာပဲဖြစ်တယ်လို့စီဝါရေးတက္ကသိုလ်ကျောင်းသားတမကအတူတရာဥက္ကဋ္ဌကိုမင်းသူကျော်ကပြောပါတယ
်။ Democratic ဖြစ်တဲ့အမတ်တွေမရှိတဲ့လွှတ်တော်ကနေပြီးတော့ထွက်လာတဲ့ဥပဒေဖြစ်တဲ့တိချာတာတော့ကျွန်တော်တို့လိုချင်လောက်မရခဲ့ဘူးပေါ့နော်။အဲ့ဒီကိစ္စကိုတော့ကျွန်တော်တို့ကဖွဲ့စည်းရနေတော့ဒါတော့ဘယ်လိုသွားရလဲဆိုတော့တိချာ statement ထုတ်ထားမျိုးမရှိသေးဘူးပေါ့နော်။အဲဒါနဲ့တူချင်းတူချင်းစီအမြင်မှာတော့ကျွန်တော်တို့ဒါကိုအပြည့်အဝမဖြစ်နိုင်ဘူးပေါ့နော်ဒါကတော့ပြည်ညာရေးဥဒေနဲ့ပတ်သက်ပြီးပေါ့နော်အဲဖွဲ့စည်းပုံကိစ္စနဲ့ပတ်သက်ပြီးတော့မဲခွဲဆုံးဖြတ်ကြတဲ့ကိစ္စကိုလည်းကျွန်တော်တို့အခုလိုပဲဟိုကျွန်တော်တို့စူးစားဒီလောက်ကိုထိုက်တန်တဲ့အတိုင်းသားတော့မရခဲ့ဘူးတိုင်းငံလုံးအုပ်ချုပ်ဆန္ဒပြကြတယ်ဒီဖွဲ့စည်းပုံဥပဒေကိုသဘောမတူအောင်ကျွန်တော်တို့မျိုးမျိုးပြကြတယ်မလျားစိနေထိုင်ဥပဒေဖြစ်အောင်ကျွန်တော်တို့မျိုးမျိုးမောင်းထုတ်ပြရတယ်ဒါပေမဲ့ကျွန်တော်တို့လည်းရှုခံရတယ်။အဲပြီးသူတို့လှုပ်ချင်တာလှုပ်တယ်နောက်ဆုံးလွတ်တော်ထဲမှာသူတို့လှုပ်ချင်တဲ့ပုံစံမျိုးဖြစ်သွားတဲ့အချိန်မှာလက်ခုပ်လက်ဝါးတီးပြီးတော့အောင်မဲခံကြရတယ်ပေါ့နော်။တော်တော်ကြီးတို့တရားလွန်ပြီးတော့အောင်မဲခံတဲ့ပုံစံမျိုးတွေပါကြရတယ်ပေါ့နော်။အဲ့တော့သူတို့အဲ့လိုလှုပ်လိုက်ခြင်းကပြည်သူနဲ့သူတို့နဲ့ပို့ပြီးတော့ဝေးကွာသွားစေပါတယ်။ပြောလို့ရှိရင်ကျွန်တော်ចောင်းသားတွေနဲ့သူတို့နဲ့လည်းပို့ဝေးကွာသွားစေတဲ့အချိန်2015အလွန်မှာသူတို့အနာကဒီထက်ဘာမှပိုကောင်းလာကြလည်းမရှိတော့ဘ
ူး။ចောင်းသားတွေဒီကနေ့ခြေတက်ရလမ်းတစ်လျှောက်မှာရဲတပ်ဖွဲ့ကနေပြီးတော့လုံခြုံရေးအင်အား200လောက်တင်ကြီးစီးရှိမှာတစ်ချိန်25လမ်းထိတ်မှာတစ်ချိန်28လမ်းထိတ်မှာတစ်ချိန်3ချိန်တိုင်တိုင်စတားစီးခဲ့တဲ့ကြားကပဲကျောင်းသားတွေကတိုးထွက်ဖြတ်ကျော်နိုင်ခဲ့တာဖြစ်ပါတယ်ရှင်